ဒီခိုင်နိုင်ငံတော်ချုပ်ချာအာဏာကျဆုံးခြင်းထိမှပွဲမှာဟောပြောခဲ့လို့အာဏာပိုင်တွေကဖန်ဆီးထားတဲ့ဒေါက်တာအေးမောင်စာရေးဆရာဝေဟင်အောင်နဲ့မြောက်ဥပဒေပခဖြစ်စဉ်မှာပါဝင်ခဲ့လို့ဖန်ဆီးခံထားသူ၈ဦးကိုဥပဒေကြောင်းအရကူညီဖို့ရခိုင်အမျိုးသားပါတီကဥပဒေပြုအထောက်အကူပြုကော်မတီကိုဖွဲ့စည်းလိုက်ပါတယ်ပြည်ပခမှာပါဝင်ခဲ့သူတို့ဟာလည်းဖန်ဆီးခံရမှာစိုးရိမ်တဲ့အတွေ့တင်းရှောင်မှုတွေရှိနေပါတယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်
ဒီကနေ့ငင်းတော်ချုပ်ချာအနာကြဆုံးကြီးထိမ့်မဲ့ပွဲမှာဟောပြောခဲ့လို့အနာပိုင်ဒီဘက်ကနိုင်ငံတော်တစ္ဆာဖောက်ပြမှုနိုင်ငံတော်ကြီးညိုပြည့်စုံမှုမတရားတင်းဆက်သွယ်မှုစတဲ့ပုံမှန်တွေနဲ့စာရေးဆရာဝေအောင်ကိုဇန်နဝါရီ16ရက်ကဖမ်းဆီးခဲ့ပြီးဒေါက်တာအေးမောင်ကိုတော့ဇန်နဝါရီ17ရက်ကဖမ်းဆီးခဲ့ပါတယ်။သူတို့နှစ်ဦးကိုစစ်တွေတရားရုံးမှာဇန်နဝါရီ31ရက်နေ့ကျရင်ပထမဆုံးကြိမ်ရုံးထုတ်မှာဖြစ်ပါတယ်။သူတို့ကိုကူညီဖို့ရခိုင်မျိုးသားပါတီကဥပဒေထောက်ကူပြုကော်မတီကိုဖွဲ့စည်းလိုက်ပါတယ်။ဒေါက်တာအေးမောင်တို့နှစ်ဦးပြင်မြောက်ဥပဒေပခမှာပါဝင်ခဲ့လို့အများပြည်သူပိုင်ပစ္စည်းဖျက်ဆီးမှုပုံမှန်6တင်းနဲ့အမှုဖွင့်ခံထားသူ10ဦးကိုလည်းဥပဒေအကြောင်းအရကူညီပေးသွားမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီအထွေထွေတွေ့ရမှုဦးထွန်းအောင်ကျော်ကဗီဒီယိုကိုခုလိုပြောပါရယ
်ရခိုင်မျိုးသားပါတီဥပဒေထောက်ကူပြုကော်မတီတစ်ခုဖွဲ့စည်းထားပါတယ်လိုအပ်တယ်လို့ဥပဒေနဲ့ညီဥပဒေအကြောင်းအရဘလို့ဆက်သခွင့်နေရရှိအောင်လုပ်ပြနိုင်မလဲဆိုပြီးတော့အဲ့ဒီဥပဒေထောက်အကူပြုကော်မတီပေါ့နော်အဲ့ဒါမနေ့ကဖွဲ့လိုက်ပါတယ်အဲကျွန်တော်တို့ကဒီတော့ကိစ္စမှာအဖန်ခံတာတဲ့ဥဝေဟင်အောင်ရောဒေါက်တာအင်းမော်ရောနောက်မြောက်ဦးမှာမြောက်ဦးကိစ္စနဲ့ဟိုဖိယောချုံဆောင်မှာဖန်ခံတာတဲ့လူငယ်ရှင်းဦးဆက်ရောက်ပေါ့နော်နောက်တစ်ခုကလည်းဆက်ပြီးတော့အရေးယူအောင်မယ်လို့ပြောထားတာရှိပါတယ်အဲ့လိုလိုအပ်မြကျွန်တော်တို့အနေနဲ့ကတော့လိုအပ်တယ်တချို့ကလည်းကိုယ်အစီအစဉ်နဲ့ကိုရှင်းနေရှင်းရတဲ့ငါပြီးသားဖြစ်ရင်လည်းဖြစ်မှာပေါ့တချို့ကလည်းလိုအပ်ရင်လည်းလိုအပ်ပါပေါ့ရှင်းနေငါပြီးသားမှလည်းဥပဒေကြောင့်အရာကျွန်တော်တို့ဘေးကနေဝန်ဝန်ပြီးတော့အကြံဉာဏ်ပေးလာဒီပါဒီလုတ်ပေးနိုင်မယ်ဆိုရင်လည်းကျွန်တော်တို့လုတ်ပေးတာပေါ့အဲ့ဒါကြောင့်ဥပဒေပြုအထောက်အကူပြုကော်မတီဖွဲ့တာပါ
မြောက်ဥပဒေပြုဖြစ်စဉ်မှာ9ဦးတည်ဆုံပြီး12ဦးထပ်မနေတရားရရှိခဲ့ပါတယ်တန်ရရှိသူတွေဟာစစ်တွေစေယုံနဲ့မြောက်စေယုံတို့မှာတက်ရောက်ကုသနေစဉ်စစ်တွေစေယုံမှာတက်ရောက်ကုသသူရှိဦးကိုဇန်နဝါရီ23ရက်နေ့မှာစစ်တွေစေယုံချုပ်မှာအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။မြောက်စေယုံမှာစစ်ကုသသူ၄ဦးဟာဆရာဝန်ခွင့်ပြုချက်နဲ့စေယုံကဆင်းပြီးဖမ်းဆီးခံရမှာစိုးရိမ်တဲ့အတွက်ထွက်ပြေးတင်းချောင်နေတယ်လို့မြောက်ဒေသခံတူဖြစ်တဲ့ကိုဇော်ထွန်းကျော်ကခုလိုပြောပါတယ
်။စစ်နေမှာစစ်တွေမှာရှေ့ရောဒီမှာမြောက်ဦးမှာကလည်းရောအဲ့တော့ဟိုပထမတော့အဲ့ဒီမတိုင်ခင်ကြည့်အောင်ပေါ့နော်မဖမ်းခင်ကြည့်အောင်ဘာမှလည်းဟိုမသိရဘူးမြောက်မှာရှိတဲ့လေယောက်ကိုဆရာဝန်ကသူ့ကိုဆင်းဝင်ပေးလိုက်တယ်ပေးလိုက်တော့အဲ့ဒီနေမှာပဲပထမတယောက်ကဆင်းတယ်ဆင်းတော့နောက်တစ်သုံးယောက်ကလည်းဟိုသူတို့ဖမ်းမေတော့ဘာလို့ဘာမသိဘူးနော်သူတို့လေနောက်တစ်သုံးယောက်ကလည်းအဲ့ဒီနေမှာပဲဆင်းသွားတယ်ဆင်းသွားတဲ့နေ့ကြည့်အောင်ဘာမှလည်းမပြောကြဘူးသူတို့ကအဲ့တော့အဲ့ဒီနေမှာပဲစစ်တွေမှာရှေ့ယောက်ကိုဖမ်းလိုက်ပြီဆိုတဲ့ပြတာဒီဘက်က၄ယောက်ကဖမ်းမယ်ဆိုတဲ့စစ်တွေကလူကိုဖမ်းတာလေကြောင်းသူတို့လည်းဖမ်းမှကြောက်တဲ့အတွက်ကြောင့်သူတို့ကရှောင်နေကြတာရှိအဲ့မှာမရှိကြဘူး
ထွက်ပြေးတိတ်ဆောင်သူတွေကိုအမှုဖွင့်ဆောင်ရွက်ထားခြင်းရှိမရှိနဲ့ပတ်သက်လို့မြောက်ဦးရဲစခန်းကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူးဒေါက်တာအေးမောင်နဲ့ဆရာဝင်းအောင်တို့ကိုရသေးတောင်စာပြေဟောပြောပွဲမှာဟောပြောတာနဲ့ပတ်သက်လို့ဖမ်းဆီးခဲ့တာဖြစ်ပြီးမြောက်ဦးမှာတော့ရခိုင်နိုင်ငံတော်ကြာဆုံးကြီးအောင်မေပွဲအခမ်းအနားကိုအနာပိုင်ဒီဘက်ကတားမြစ်ရာကနေဆန္ဒပြမှုစတင်ဖြစ်ပွားခဲ့တာဖြစ်ပါတယ်ဆန္ဒပြသူတွေဟာမြို့နယ်ရဲတပ်ဖွဲ့မှုရုံးကိုချီတက်ဆန္ဒပြရမှာဂဲတွေနဲ့ပစ်ပေါက်ခဲ့လို့အနာပိုင်ဒီဘက်ကရဲလုံငယ်အစီအစဉ်နဲ့တားမြစ်ခဲ့ပေမဲ့ပိုဆိုးလာလို့တနက်နဲ့ပြစ်ခတ်ရတယ်လို့သတင်းထုတ်ပြန်ထားပါတယ်။ပြည်ပခကြောင့်ရတပ်ဖွဲ့ဝင်20ဦးဒဏ်ရာရှိခဲ့ပြီးမြို့နယ်ထွေထွေအုပ်ချုပ်ရေးမှူးရုံးမှာလည်းပျက်စီးဆုံးရှုံးမှုတွေရှိခဲ့ပါတယ်။စစ်တွေစေုံချုပ်မှာဖမ်းဆီးခံထားသူတွေကိုလည်းထမင်းပိုးချိန်သာတွေ့ခွင့်ပေးတယ်လို့မိသားစုဝင်တွေကပြောပါတယ်ခင်ဗျာ။